မိုးရဲ့ရင်းမြစ်တော်တောင်အပင်နဲ့တရွာတွေနှိမ့်တင်းနေထိုင်ကြတဲ့ဒီနားစနစ်ပေါ်မှာတက်ရောက်ပုံကိုဒီကဘက်မှာကြောပြတဲ့ရခင်ဆာဖာတဲ့အောက်ဆိုင်နဲ့နိုက်ထရိုဂျင်အောက်ဆိုင်တွေလေဘူးလေးကိုရောက်သွားတဲ့အခါမှာလေဘူးလေးမှာရှိနေတဲ့ရေကူးရင်ွေတွေအောက်ဆီဂျင်တွေနဲ့ဒီအောက်ဆီဂျင်တွေကိုသုံးပြီးဓာတ်ပြုလို့ရတဲ့အရာတွေနဲ့တွေ့ဆုံပြီးဒီကြောင့်ဝင်ပေါက်ဆက်မိတဲ့အခါမှာများပြတဲ့ acid ပါတဲ့ drop down တွေဖြစ်လာပါတယ်။ဒီ acid drop down တွေဟာအရင်အဖြစ်နဲ့ပြန်ပြီးကျတာဒါမှမဟုတ်အမှုံအနေနဲ့ဖြစ်စေအငွေ့အနေနဲ့ဖြစ်စေပြန်ပြီးကျတာမျိုးဆိုရင် acid mold ဖြစ်လာတာပါ။ဒီ acid mold မြေပြင်ပေါ်ကိုကျလာရင် ecosystem လို့ခေါ်တဲ့ခင်းရစနစ်ကိုထိခိုက်စေပါတယ်။ပထမဆုံးကမ္ဘာမြေပြင်ပေါ်မှာရှိနေတဲ့ရေကန်ကြီးတွေပေါ်မှာဘယ်လိုတက်ရောက်တယ်ဆိုတာကိုကြည့်ရအောင်ပါ
ကန်လေးကိုကြည့်မယ်ဆိုရင်ကနေဒါနိုင်ငံမှာရှိတဲ့ကန်လေးဆွီဒင်မှာရှိတဲ့ကန်လေးအတော်များများကတော့ဆယ်ကဏ္ဍနဲ့ထောင်ကဏ္ဍကန်လေးကအက်စစ်တော်တွေများကုန်ရေးရနေရအမေရိကန်မှာလည်းဖြစ်တယ်ပင်လယ်နိုင်ငံမှာလည်းဖြစ်တယ်ဒါပေမဲ့ကုလကကနေဒါလို့ဆွီဒင်လို့တော့မဖြစ်ဘူးအထူးသဖြင့်ကနေဒါမှာဆိုအွန်တီရီယိုနော်မှာရှိကန်လေးကိုအထင်ညာပါတယ်ဘာလို့လဲဆိုတော့ညီညာနယ်လေးကသွားလမ်းကြောင်းထဲမှာလည်းအိတ်ကန်လေးကတရက်ရောက်နေတယ်အိတ်ကန်လေးထဲမှာလည်းထုံးရောက်ကနည်းနည်းပဲရှိတယ်အဲ့တော့ acid ကများပုံပြီးကန်လေးကမကျမှာတော့ဒါဆိုရင်သူကထုံးကြောက်တယ်ပဲထည့်ပြရတယ်။အဲ့လို acid ဖြစ်သွားတဲ့ကန်ဆိုရင်ရေလေးကချင်းနေတာပေါ့သူတို့မှအပင်ရောတတော်ရောနေလို့မရတော့အဲ့လိုဖြစ်သွားတယ
်။ acid ကလွန်ကျင်းနေတဲ့ကန်တွေမှာနောက်ဆက်တွဲပေါ်လာတတ်တဲ့ပြဿနာက aluminium ဓာတ်တွေပိုးပြီးများလာတာဖြစ်ပါတယ်။ဒီလိုများလာရင်ရလာတဲ့ဆိုးကျိုးကရေထဲကတတော်တွေကိုထိကျစေတာဖြစ်ပါတယ်။
acid ဘာမှလွန်ကျင်းနေတဲ့ကန်တွေမှာ acid များတယ်ဆိုတော့ hydrogen ion တွေပါလုံးကများတာပေါ့နော်သူ့မှာ aluminium ဓာတ်ပေါင်းနေရလဲများနေတယ်အဲ့ aluminium ဓာတ်ပေါင်းနေရပြေရလာတာလေအဲ့တော့ aluminium ကသူကရေထဲမပျော်နိုင်ဘူးဒီတိုင်းရှားနေတဲ့ pH ပေါ့နော်အဲ့ရှားလာမှာဆိုလို့ရှိရင်ဘလို့မှအဲ့ဒါတွေကကြောက်တုံးတွေထွက်မလာနိုင်ဘူးဒါပေမဲ့ acid များတဲ့ရေနဲ့ထိလို့ရှိရင်အဲ့ကြောက်တုံးတွေကလည်းဖြတ်တန်းစီးစင်းရေထဲပါသွားမျိုးပြင်းနေမှာဆိုလို့ရှိရင်အဲ့လိုဖြစ်နေတယ်။သိပ္ပံပညာရှင်တွေကငါးရည်ရဲ့ပေါက်ဖွားမှုနှုံအကြီးအကျယ်ဖြစ်စီးပြတဲ့အကြောင်းကဒီကံတွေထဲမှာ acid များနေတာမကတည်းကအလူမီနီယံတွေအာယွန်တွေပါဝင်မှုများတာကြောင့်လည်းဖြစ်တယ်လို့သူကတွေ့တယ်။ကံထဲမှာ acid တွေပုံများလာတဲ့ခင်ကကံထဲမှာရှိတဲ့ဘင်းတို့တတော်ဝါတို့ကပြောင်းပြောင်းလာတယ်။အဲ့တော့ကံတကံဟာကျန်းမာရေးကောင်းတယ်ဆိုတော့ pH က9လောက်ရှိရမယ်။ဒီတိုင်းနည်းနည်းလေးမြင်ရင်လည်းအစမိုးရွာရဲ့ရလာချင်းကန်ဒီမှာရှိနေကြငားနေရမရှိတော့ဘူးကနေဒါအရှိတိုင်းပေါ့နော်နိုဗာစကိုရှီယားရဲ့နေသားမှာဒီချောင်းနေမှာ30ရာခိုင်နှုန်းကအက်စစ်တက်တွေညာလို့အတ္လန်တစ်ဆယ်မံအမျိုးအစားကနေလို့မရတော့ဘူ
းဒီအလူမီနီယံဓာတ်တွေဟာငားလို့ရေတရွာတွေနဲ့မကပဲအပင်တွေအတွက်လည်းဆိုးကျိုးကိုဖြစ်စေပါတယ
်အစမိုးကြောင့်ထွက်လာတဲ့အလူမီနီယံဓာတ်တွေကပစ်ပင်တွေအတွက်ဆန်းနေဖြစ်နိုင်တယ်တော်တော်လေးတွေ့မဟုတ်သေးဘူးအမြင်ပိုင်းဒေသမှာ acid တွေပါတဲ့မျိုးတွေတိမ်နေရှိတယ်။အဲ့ဒါတွေကတစ်ပင်ရဲ့အရွက်တွေပုံမှာဩဇာဓာတ်တွေကိုဆုတ်ထုတ်ပြတဲ့အခါကျတော့ acid အရွက်တွေကမျိုးမဲတချို့တည်သွားမဲ့အရွက်တွေဖြစ်နေတချို့ကျတော့လည်းအချောင်းလေးတွေလိုဖြစ်နေတယ်။တစ်ပင်ကနေနေရောင်ကြီးကိုစုပ်ဖို့အားနေသွားတယ်
။ acid မျိုးဟာမျိုးကြီးတွေကဩဇာဓာတ်တွေနဲ့ဓာတ်ပြုပြီးဖဲထုတ်ပြနိုင်စွမ်းရှိတဲ့အတွက်အပင်တွေဖို့အာဟာရဓာတ်ချို့တဲ့လာနိုင်ပါတယ်။
အဲ့ဒီမှာကြာသွားတဲ့အခါမှာမြေကြီးကယိုရင်းပြည့်စီပြီးမြေကြီးထဲမှာရှိတဲ့အဖိုတက်ရှိတဲ့အာယုန်တွေဖြစ်တဲ့ပိုတက်ဆီယမ်လို့ကယ်လ်ဆီယမ်လို့မက်ဂနီဆီယမ်ဓာတ်တွေကထွက်လာတယ်။ဓာတ်တွေကတကယ်တကယ်ကအပင်တွေအာဟာရဖြစ်သုံးရမယ့်ဓာတ်တွေ။ပိုတက်ရှိတဲ့အာယုန်တွေကထွက်ပြီးတော့အိမ်ညာမှာဟိုက်ဒရိုဂျင်အာယုန်တွေကရောက်လာတယ်။အဲ့တော့သူတို့ကမြေကြီးရဲ့ဆင်းထွက်သွားတယ်။အဲ့တော့ဒီဓာတ်တွေကိုအပင်ကလည်းမသုံးရတော့တဲ့သဘောရှိတယ
်။အဆင်မိုးကြွားသုံးမှုဟာဒီနေ့ဆနစ်တစ်ခုလုံးကိုတက်ရောက်စေနိုင်တာဖြစ်ပါတယ်။
acid မိုးလို့ပြောဖို့ဆိုရင်သူက pH က9ထက်နည်းရမယ်အတိအသာဆုံးကတော့ရေထဲကတော်ပါလိမ့်မယ်ဥပမာ pH 4ထက်နည်းသွားရင်တော့ဖားရည်လို့မရတော့ဖားကမေးဖလိုင်းလို့ခေါ်တဲ့နီလာအတွင်းမှာထွက်လာတဲ့နော်တက်တန်းတူတဲ့ပိုးပြံကောင်လေးတွေစားတယ်အဲ့ဒီမေးဖလိုင်းလေးတွေကိုအတက် pH က 9.5 ထက်မနည်းရအောင် pH က 9.5 ရောက်လို့ရှိရင်အဲ့ဒီပိုးပြံကောင်လေးတွေသေသွားပြီဖားကတော့သေချင်မှသေအောင်မယ်ဖားလေးရှိရသေးတယ်အဲ့တော့ဒါမဲ့သူ့မှာစားစရာမရှိတော့ဘူးအဲ့ဒါအဲ့လိုမျိုး ဟို pH ရှင်တွေမှာဆက်ဆံမှုရှိတယ်ခရူတို့ပက်ကြည့်လို့ဆိုလို့ရှိရင် pH က6လောက်ရှိတယ်ဂုံးကောင်တွေက pH 6လိုက်ဒါတော့သူတို့အတွက်အမတန်အရေးကြီးတဲ့ pH ကာဖေမျိုးရင်းတစ်ခုဖြစ်တဲ့ Dance ဆိုတဲ့ငါးတစ်မျိုးရှိတယ်အဲ့ဒါဆိုသူက9ဓာတ်မှ9ရေချိုပစုံတို့ကြောက်ပစုံတို့ဆိုရင်သူတို့အတွက်အရေးကြီးတဲ့ pH က9ဓာတ်မှ9နောက်ရေပုတ်တင်လို့ဆို9လောက်ဆိုသေသွားပြီငပြေးမမျိုးတစ်မျိုးဖြစ်တဲ့ Perch ဆိုတဲ့အင်္ဂါတူမျိုးကလေ၄ဓာတ်မှ9ဆိုသေသွားပြီအဲ့လိုမျိုး pH ကကျကျလာမယ် acid ကများလာရင် pH ကျလာမယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့တဘာဝပတ်ဝန်းကျင်ထဲမှာဘာဖြစ်လို့လဲဆိုတော့အကောင်တွေကတဖြည်းဖြည်းနဲ့မျိုးတွန်းတော့မှာပေါ့ဥပမာဆိုတော့ pH 5ဆိုလို့ရှိရင်5ဥတွေကမပေါက်နိုင်တော့ဘူး acid mole ကရှိရ pH ကတန်းနည်းသွားတဲ့တန်းကိုပေါ့ဆိုတော့တဘာဝစနစ် pH ကဆန်းခံရမယ်ပြီးတော့လေအကောင်တွေကတစ်ခုနဲ့တစ်ခုစီတင်းနေထိုင်နေကြရဲဆိုတော့ကိုစားမယ်အကောင်တွေပေးပါမယ်ဆိုလို့ရှိရင်လည်းထိခိုက်ကြမှာပေါ့နော်
ဒီဟာဆနဲ့မှာ SM ရဲ့လူသားတွေပေါ်မှာတက်ရောက်မှုကိုကြည့်ရအောင်ပ
ါ SM ဖြစ်တာက sulfur dioxide nitrogen oxide တွေအဲ့ခိုးငွေရ sulfuric acid nitric acid ဖြစ်ပြီးမိုးရပြန်ကြလာတယ်ဒါပေမဲ့အဲ့လိုမဖြစ်ခင်မှာလေသူကဒီထဲမှာဆက်နေလို့ရှိရင်အမှုံတက်တက်လေးတွေဖြစ်သွားတယ်အဲ့အမှုံလေးတွေကတင်းလုံးအားကြီးလို့မြူလေးတို့လိုဖြစ်ပြီးရေရေတဲ့ဒီထဲမှာဆိုင်းနေတယ်အဲ့ဒါတွေကိုလူတွေရှုလိုက်မယ်ဆိုရင်ပုတ်သေးရောက်သွားမယ်။သူ့ရဲ့နော်လုပ်ငန်းဆောင်တာတွေကလည်းအမတန်ထိခိုက်သွားမယ်။ခါနိုက်ထရိုဂျင်ဒိုင်အောက်ဆိုက်နဲ့လက်ရှင်အောက်ဆိုက်တွေလည်းဒီလိုပဲ။အစုကအလုပ်ကောင်းကောင်းမလုပ်တော့ဘူးဆိုရင်နှလုံးကထိသွားတယ်။အဲ့လိုလူတွေအတွက်ရှိကြတယ်။နောက်တစ်ဖက်ကလည်းအဲ့လိုမျိုးလေးတွေကလူရဲ့မြင်ကွင်းကိုမှုံဝါးစေတဲ့အမေရိကန်ပြည်မှာအမတန်ထင်ရှားတဲ့အမျိုးသားဥယျာဉ်ကြီးလားဆိုလို့ဒီလိုအမှုံဝါးတွေရှိနေတယ်ကြောင့်မလို့မြင်ကွင်းကိုမမြင်ရတော့ဘူး။SO2 ကဆိုသူအမှုံလေးရတယ်ပေါ့အဲအငွေ့ရနေအမှုံလေးတွေတက်တက်လေးဖြစ်နေတခါ nitrogen oxide တွေကနေထဲမှာရှိတဲ့ hydrocarbon တွေနဲ့ပေါင်းပြီးဆိုအိုဆုံးဓာတ်ဖြစ်နေမြေပေါ်ကအိုဆုံးဖြစ်နေအဲ့ဒါတွေကဘာဖြစ်ကုန်လဲဆိုအကုန်လုံးမြေငွေ့တွေကိုမှုံမှိုင်းပြီးဆိုင်းပြီးကားစီတယ်အဲ့ဒါကလည်းအမတန်ဆိုးရတယ
်သဘာဝဝန်းကျင် engineer ဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ဒီတင်းပတ်အတွက်စိတ်ကံနဲ့နည်းပညာကျမ်းစာကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာကျန်ဒီဆောင်ကြပါမယ်